အီရန်ကကြောထောက်နှောက်ခံပေးထားတဲ့ဆီးရီးယားနိုင်ငံအတွင်းဖွဲ့ကိုမနေ့နိုဝင်ဘာလ12ရက်နေ့ကပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်အဖွဲ့ဝင်5ဦးသေဆုံးခဲ့တယ်လို့ဆီးရီးယားအရေးဆောင်ကြည့်နေတဲ့ဖွဲ့ကလည်းဆိုပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေကိုရော့ကက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲရေးဌာနစန်ကောမ်ကလည်းပြောပါရယ်ဆီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုရော့ကက်နဲ့တိုက်ခိုက်ခဲ့တဲ့လက်နက်ကိုင်အဖွဲ့ရဲ့လက်နက်တိုက်နဲ့ထောက်ပို့ရေးဌာနချုပ်တို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းဒီစန်ကောမ်ကနေပြီးတော့လူမှုကွန်ရက်မှာရေးသားထားပြီးတော့အဖွဲ့နာမည်ကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင်။